မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းမှုနဲ့နိုင်ငံရေးအကြတဲ့ဖြည့်ရှင်းနိုင်ရေးမှာကုလသမဂ္ဂအဖွဲ့ကြီးရဲ့အဆင့်ဆင့်ဦးဆောင်မှုပိုင်းကတာဝန်ပြုတ်ကွက်မှုတွေရှိနေတာကြောင့်စစ်တပ်ကကျွလွန်တဲ့ရာဇဝတ်မှုတွေမှာအလိုတူအလိုပါသဘောမျိုးဖြစ်နေတယ်ဆိုပြီးဗြိတိန်ခြေဆိုင် NGO အဖွဲ့တစ်ခုဖြစ်တဲ့မြန်မာ Accountability Project အဖွဲ့ကမကြာသေးခင်ကအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကကျွလွန်တဲ့လူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကုလသမဂ္ဂကဟန်တားဖို့ပြက်ကွက်နေတယ်ဆိုပြီး1988ခုနှစ်မြန်မာပြည်ဒီမိုကရေစီအရေးလှုပ်ရှားမှုကာလအတွင်းထင်ရှားခဲ့တဲ့ BBC သတင်းတောက်တူဖြစ်သူလက်ရှိမြန်မာ Accountability Project အဖွဲ့ရဲ့ဒါရိုက်တာ Christopher Gannis က VOA ကိုပြောပါတယ် Christopher Gannis ကိုမတ်အီတန်ရင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
Good morning, Mr. Christopher Gannis and Myanmar Accountability Project recently.
Mr. Christopher Gannis, Minglawa. Myanmar Accountability Project ကနေပြီးတော့မကြာခင်တုန်းကထုတ်ပြန်လိုက်တဲ့ဒီအစီရင်ခံစာအကြောင်းထုံငုံပြီးတော့ပြောပြပါ
။ The report is absolutely devastating. It finds systematic, structural and leadership.
အကျိုးဆိုးရတဲ့အချက်တွေကိုတွေ့ရှိကြောင်းဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့စနစ်ဖွဲ့စည်းပုံနဲ့ခေါင်းဆောင်မှုပိုင်းမှာပြက်ကွက်မှုတွေတွေ့ရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံပြည်ထောင်စုအခြေအနေကိုကင်တွယ်ရမှာအဆင့်အဆင့်ဦးဆောင်မှုပိုင်းမှာပါလိုအပ်ချက်တွေရှိနေတာကိုတွေ့ရပါတယ်။ချိတ်ဆက်လှုပ်ဆောင်မှုပိုင်းအားနည်းနေတာတွေ့ရပါတယ်
။ဒီမှာကုလသမဂ္ဂရဲ့အခမ်းအနားအကြောင်းကိုလည်းပြောပြပါ
The main players of the UN, the senior humanitarian officials, they weren't even in the country.
ကုလသမဂ္ဂခေါင်းဆောင်မှုအပိုင်းကလူတွေလူသားချင်းစာနာမှုဆိုင်ရာကဏ္ဍကအကြီးအကဲတွေကမြန်မာနိုင်ငံထဲမှာတော့မရှိကြပါဘူး။ဒါတွေမကကုလသမဂ္ဂဝန်ထမ်းတွေအများကြီးကိုမြန်မာနိုင်ငံကနေထွက်ခွာဖို့အမိန့်ပေးခဲ့ပါတယ်။ဒါဟာလူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမှာကုလသမဂ္ဂကကြံရပါဖြစ်နေတာပါ။လွန်ခဲ့တဲ့5နှစ်2019တုန်းကရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တုန်းကလည်းဒီလိုပါပဲလူမျိုးတုံးတပ်ဖြတ်မှုဖြစ်နေချိန်မှာကုလသမဂ္ဂ UN ကလက်ပိုက်ကြည့်နေတယ်လို့ God Rosenthal ရဲ့ကြော်ကြားတဲ့အစီရင်ခံစာမှာဖော်ပြထားခဲ့တာပါအခု Damian Lily ရေးတဲ့ဒီအစီရင်ခံစာမှာလည်းကုလသမဂ္ဂဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာကြံရပါဖြစ်နေတာကိုအလားတူတွေ့ရှိရပါတယ်
ကုလသမဂ္ဂကဘာမှမလုပ်ဖ ೇನೆ လက်ပိုက်ကြည့်နေတယ်ကုလသမဂ္ဂကိုယ်တိုင်ကလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြံရပါဖြစ်နေတယ်ဆိုပြီးတော့ခုနကထည့်ပြောသွားတယ်ဒီကုလသမဂ္ဂအနေနဲ့ဘယ်လိုလှုပ်ဆောင်ဖို့အကြံပြုချင်ပါလဲ
Well Damian Lily the author of the report is very clear
ရာဇဝတ် Damian Lily ရဲ့အစီရင်ခံစာကရှင်းပါတယ်လူသားချင်းစာနာမှုဆိုင်ရာနဲ့နိုင်ငံရေးပိုင်းမှာဦးဆောင်မှုရှိရပါမယ်ကုလသမဂ္ဂအတွင်းမှုချုပ်ကအစရေရရလှုပ်တာဘာမှမတွေ့ရပါဘူးလိုအပ်တဲ့ဘယ်လိုအခြေအနေမျိုးမှမဆိုအရတားတွေကိုကာကွယ်ပေးရမယ်ဆိုတော့ကုလသမဂ္ဂရဲ့ရည်ရွယ်ချက်ကြီးရှိပါလျက်နဲ့လူအခွင့်အရေးကိုကာကွယ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့အစီအစဉ်လေးရှိရသားနဲ့ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်မှာအရတားပြည်သူတွေအပေါ်ကြောက်မက်ပွေဖိနှိပ်နေတာတွေကိုနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂဝန်ထမ်းအယောက်2000ကဘာမှလုံမပေးနိုင်ခဲ့ပါဘူး။ထောင်ထဲရောက်နေသူတွေကိုဥပဒေကြောင်းအရအထောက်ပံ့လုံးလုံးလောက်လောက်မပေးနိုင်ခဲ့ပါဘူး။ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထောက်ပံ့ကာကွယ်မှုတွေလည်းကောင်းကောင်းမပေးနိုင်ပါဘူး။ပျောက်ဆုံးနေတဲ့သူတွေဘယ်နှယောက်ရှိသလဲဆိုတာတော့ကောင်းကောင်းမရေတွက်နိုင်ပါဘူး။လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့ခေါင်းဆောင်မှုကောင်းရှိရပါမယ်။ဌာနအချင်းချင်းပူးပေါင်းလုပ်ကံရပါမယ်
။ရောင်းမေခွန်းတစ်ခုကတော့1988ဒေါ်လာရင်းနဲ့အခုစစ်အာဏာသိမ်းတဲ့ဖြစ်ရပ်နှစ်ခုကိုဘယ်လိုနှိုင်းယှဉ်ပါလဲ။
That's a very very interesting question.
အတော်စိတ်ဝင်စားစရာကောင်းတဲ့မေးခွန်းပါ။အဓိကကြွားချတာကတော့မန္တလေးလိုမြို့တွေမှာအစုလိုက်အပြုံလိုက်အသက်ခံနေရတာကိုဂျန်စီရိုးဆက်တစ်တွေကဓာတ်ပုံတွေရိုက်ထားပြီး online ပေါ်တင်တော့နိုင်ငံတော်ကလူတွေအားလုံးသိသွားပါတယ်။အပြစ်မဲ့အရသာပြည်သူတွေအများအပြားအသက်ခံနေရတာကိုနိုင်ငံတကာနိုင်ငံရေးခေါင်းဆောင်တွေမြင်ပြီးဒါကိုရပ်တန့်အောင်လုပ်စရာရှိတာလုပ်နိုင်သွားတယ်ကျွန်တော် BBC မှာ1988တုန်းကသတင်းတောက်လုံတုန်းကဆိုရင်စတင်မာလတတိယအပတ်မြို့တော်ခမ်းမရှိမှာလူတွေအများကြီးအသက်ခံရတဲ့မှတ်တမ်းဆိုလို့ကျွန်တော်သတင်းမဲ့ရှိပါတယ်အခြားသတင်းတောက်တွေရဲ့သတင်းဆောင်ပါးတွေရှိပေမဲ့လူမှုကွန်ရက်မရှိတော့ပြည်ပနိုင်ငံတွေကသတင်းများမရခဲ့ပါဘူးအခုတော့ထိတ်လန့်စရာဓာတ်ပုံတွေကချက်ချင်းဆိုသလိုပြန့်နှံ့သွားပြီးဒါတွေဟာလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရဲ့တက်တည်မှတ်တမ်းတွေဖြစ်သွားပါလေ
မြန်မာ accountability project ရဲ့လှုပ်ဆောင်မှုတွေအကြောင်းကိုလည်းပြောပြပေးပ
ါ The project which I lead the Myanmar accountability project is using
ကျွန်တော်ဦးဆောင်တဲ့မြန်မာ accountability project မှာဒီတက်တည်အထောက်အထားတွေကို အထူးသဖြင့်ညှဉ်းပန်းနှိမ့်ဆက်ခံရမှုတွေနဲ့ပတ်သက်ပြီးတရားမျှတမှုရယူရမှာသုံးပါတယ်။လန်ဒန်ကတန်အမတ်အင်ကိုစစ်အစိုးရကမတရားလူယူလို့မရအောင်အခုကျွန်တော်တို့လုပ်နေပါတယ်။မြန်မာနိုင်ငံတွေကတက်သည့်အထောက်အထားတွေကိုသုံးပြီးဒီစစ်အစိုးရဟာကိုယ်နိုင်ငံသားတွေကိုအကြောက်တရားနဲ့ကြီးစိုးနေတဲ့တရားမဝင်အစိုးရဖြစ်ချောင်းပေါ်ထုတ်နေပါတယ်။ဒီတက်သည့်အထောက်အထားတွေကိုသုံးပြီးမြန်မာကိုလက်နက်ရောင်းနေတဲ့တရုတ်တို့ရုရှားတို့နဲ့ညှိနှိုင်းနေပါတယ်။တရုတ်နဲ့ရုရှားကမြန်မာကိုလက်နက်ရောင်းနေတာကိုဖုံးကွယ်လို့မရအောင်တက်တည်နေတကွပြရပါလိမ့်မယ
်။ Mr. Ganesh ကျေးဇူးတင်ပါတယ
်။မအစ်တန်စင်ဆက်တယ်မြန်မာငယ်တာပါခင်ဗျာ။